အရောတက်ကြရ2543ခုနှစ်လူရောဟာကောဇာတက်ကြရ1361ခုနှစ်ဝုရုကိမန္တနွေလရာတိတကုလဇန်6ရက်တင်းကြံကျိုနေယနေ့ရွှေမင်းဝန်သာသနာရိပ်သာတို့မဟာတတိပဋ္ဌာန်ဝိပဿနာတရားရှုပွားအားထုတ်ဖို့ရောက်လာကြတဲ့အလုံးယောဂီသူတော်စင်များကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားအလူပေးဝေမှာကတော့ဝိပဿနာဆိုတာဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးဖို့ပါ။ဒါကြောင့်လေဆိုတော့ယနေ့ကမ္မထံတရားအားထုတ်နေကြတဲ့ပုဂ္ဂိုလ်များဟာဘေဟာတမထဘာဝနာဘေဟာဝိပဿနာဘာဝနာလို့နားမလည်ကြပဲဖြစ်နေပါလေ။မိမိတို့အားထုတ်နေတဲ့တမထလမ်းစဉ်ကိုပဲဝိပဿနာလို့လည်းပဲအထင်ရောက်တဲ့ပုဂ္ဂိုလ်ကရောက်နေကြတယ်။တကယ်ဝိပဿနာစစ်စစ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုလည်းအဲ့ဒါတမထတွေပါကွာလို့ဒီလိုပြောဆိုနေတဲ့ပုဂ္ဂိုလ်တွေကလည်းပြောဆိုကြတယ်။ဒါကြောင့်တမထနဲ့ဝိပဿနာကွဲကွဲပြားပြားနားလည်ဖို့ရ။တမထနဲ့ဝိပဿနာကွဲကွဲပြားပြားနားလေဖို့ရမလို့ပေဘူးလားသိကိုလူအပ်ပါလေဒါကြောင့်ယနေ့ဝိပဿနာဆိုတာဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးมาဖြစ်ပါလေဒီတော့ဘုရားရှင်ကိုရောင်မြတ်ကြီးဟာသူ့ရဲ့သာသနာမှာလမ်းစဉ်၃မျိုးချမှတ်ခဲ့ပါလေဒါနဆိုတဲ့လမ်းစဉ်သီလဆိုတဲ့လမ်းစဉ်ဘာဝနာဆိုတဲ့လမ်းစဉ်လမ်းစဉ်ဘယ်နှမျိုးလဲလမ်းစဉ်၃မျိုးဘုန်းကြီးကမေးလိုက်ရင်ကျဲကျဲလေးဖြေပေးလိုက်ကြဒါမှဘုန်းကြီးဟောရတာလည်းအားရှိတယ်လမ်းစဉ်ဘယ်နှမျိုးပါလိမ့်မယ်လမ်းစဉ်၃မျိုးဒါနဆိုတဲ့လမ်းစဉ်ကိုတော့ချမ်းသာရေးလမ်းစဉ်နဲ့ဘာလမ်းစဉ်ပါလိမ့်မလဲသီလတရားကတော့ဖြင့်ချမ်းသာရေးလမ်းစဉ်သီလကဘာလမ်းစဉ်လဲဘာဝနာတရားကတော့လွတ်မြောက်ရေးလမ်းစဉ်ပတ်လမ်းစဉ်လေဒီလွတ်မြောက်ရေးလမ်းစဉ်ယနေ့ဒါနကောင်းမှုတွေပြုနေကြတယ်ရွှေမင်းဝန်သာသနာရိပ်သာမှာလာရောက်ပြီးတော့တင်းညာအချိန်ခါကာလမှာသတိပဋ္ဌာန်ဝိပဿနာတရားအားထုတ်လျက်ရှိကြတဲ့ယောဂီပေါင်း900ကျော်ခန့်ကိုအာယုဇွမ်းနေနေဇွမ်းနေညနေအဖျော်ယမကာလီစသည်လူတန်းပြီးတော့หนีကြတာတွေဟာဖြစ်လျာဘဝတန်ត្រာမှာချမ်းသာတဲ့အကျိုးတရားတွေရမယ်။ဒါကြောင့်ဒါနတရားဟာချမ်းသာရည်လန်းစဉ်နဲ့ဒါနတရားဟာပတ်လန်းစဉ်နဲ့လေချမ်းသာရည်လန်းစဉ်ချမ်းသာခြင်းနဲ့ပုဂ္ဂိုလ်တိုင်းဘဝတိုင်းဘဝတိုင်းလူအထက်တန်းကျပြီးတော့ချမ်းသာခြင်းနဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီလန်းစဉ်ကိုဒါနကောင်းမှုပြုပါနောက်သီလတရားဆိုတာကတော့သူ့သက်သခြင်းစသည်ကိုရှောင်ကျင်တာအဲလိုသူ့သက်သခြင်းစသည်ကိုရှောင်ကျင်တာဖြစ်တဲ့အတွင်းသူကဖြစ်လျာဘဝတန်ត្រာမှာအနာယောဂါကင်းပြီးတော့ကျမ်းမာအသက်ရှိတယ်။ဒါကြောင့်သီလတရားဟာကျမ်းမာရေးလမ်းစဉ်သီလတရားဟာပတ်လမ်းစဉ်လေ။ဟေးဒါကြောင့်ဖြစ်လျာဘဝမှာအနာယောဂါကင်းပြီးတော့ကျမ်းမာခြင်းတဲ့ပုဂ္ဂိုလ်များသီလကိုစင်ကြဲစွာစောင့်ထိုင်ပါသီလကုသိုလ်ကိုစောင့်ပါနောက်ဘာဝနာဟာလွတ်မြောက်ရေးလမ်းစဉ်သို့တော့ဒီဘာဝနာမှာနှမျိုးရှိပါလေတမထဘာဝနာဝိပဿနာဘာဝနာဘယ်နှမျိုးလဲလဲနှမျိုးရှိတယ်ဒီတော့တမထဘာဝနာဆိုတာကမိမိရဲ့စိတ်ကလေးရှုရအာယုံပေါ်မှာတည်နေယုံရှုတာတမထပဲကိုယ်စိတ်ကလေးဟာဟိုရောက်ဒီရောက်ဟိုလွင့်ဒီလွင့်ဟိုပြန့်ဒီပြန့်မပြန့်တော့ဟိုအာယုံဒီအာယုံနေစီမှာပြန့်နှံ့သွားခြင်းမရှိတော့ရှုမှတ်တဲ့အာယုံလေးတစ်ခုပေါ်မှာပဲရှုစိတ်ကလေးကံပြီးတော့တည်နေအောင်သဲကြီးမဲကြီးရှုနေတာဒီအာယုံကိုအလွတ်မပေးဘဲနဲ့သဲကြီးမဲကြီးကပ်ပြီးတော့ရှုနေတာဒီပေါ်မှာပဲစိတ်ကလေးတည်အောင်ရှုနေတာကိုတမထခေါ်တယ်စိတ်တည်ငြိမ်ယုံများလေးကိုရှုနေတာကိုဘာခေါ်တယ်လဲတမထာဒ တခုတည်းသောအာယုံလေးကိုသူစိုက်ရှုနေတာအဲတော့ဒီသမထဘာဝနာဝိပဿနာဘာဝနာနှစ်မျိုးအဲ့ဒီနှစ်မျိုးမှာဒီဘာဝနာတရားတွေအားထုတ်ကြတဲ့ခကလမှာဘုန်းကြီးတို့တမာရီဖြစ်အောင်လို့ရှုမှတ်ပွားများအားထုတ်တာကတစ်မျိုးဝိပဿနာဉာဏ်ဖြစ်အောင်လို့ရှုမှတ်ပွားများအားထုတ်နေတာကတစ်မျိုးလို့ဒီလိုနှစ်မျိုးရှိတယ်စိုးစောကပြောခဲ့တဲ့အတိုင်းအာယုံတစ်ခုတည်းပေါ်မှာသာမိမိစိတ်လေးကပ်ပြီးတော့တည်နေအောင်ရှုနေတာကိုဘာလို့ခေါ်မလဲသမထာဥပမာအားဖြင့်ပြောရလို့ရှိရင်ကတိုင်း၁၀ပါပထဝီကတိုင်ပထဝီမြေကတိုင်အာဘောရေကတိုင်တေဇောမိကတိုင်ဝါယောလေကတိုင်အစရှိတဲ့ကတိုင်အာယုံ၁၀မျိုးမိမိတို့ဒီမှာမိမိတို့ရဲ့ထိုင်နေတဲ့ရှေ့မှာတခါမြေကြီးကိုဝိုင်းပြီးတော့သကောလောင်းဖြစ်စီဘန်းလောင်းဖြစ်စီအဝိုင်းဝိုင်းထားပြီးတော့အဲ့ဒီအဝိုင်းထဲမှာပဲမိမိမြေပေါ်မှာပဲမျက်မြင်အာယုံလေးစိုက်ပြီးတော့တည်နေအောင်ရှုနေတာဒါမြေကတိုင်ခေါ်တယ်တကူတည်းသောအာယုံလေးပေါ်မှာစိုက်နေတာအဲ့ဒီမြေကြီးပေါ်မှာစိုက်ထားတာဘယ်မှမပြန့်စီဘူးရေကတိုင်းဆိုတာရေပြင်ကိုစိုက်ပြီးတော့ကြည့်နေတာမိမိစိတ်အစဉ်ဟာဘယ်မှမသွားဘူးကြီးရေပြင်ပေါ်မှာပဲရှိအဲ့ဒါရေကတိုင်းမိကတိုင်းဆိုတာမိမိရှိမှဘယောင်းတိုင်းမိဖြစ်စီတခြားမိဖြစ်စီမိတိုင်းလေးထွန်းပြီးတော့အဲ့ဒီမိကိုပဲစိုက်ပြီးတော့ကြည့်နေတာမိမိစိတ်အာယုံဟာအဲ့ဒီမိအလင်းရောင်ပေါ်မှာပဲရှိတယ်ဒါမိကတိုင်းတကူတည်းသောအာယုံပေါ်မှာရှုနေတာအဲ့လိုကတိုင်းအာယုံအစရှိတဲ့ဆယ်မျိုးသောအာယုံတွေကိုရှုနေတာဟာတမာရီပဲဖြစ်တယ်။အဲ့ဒါဝိပဿနာဖြစ်ပါမလားဗျာ။ဝိပဿနာမဟုတ်ဘူးတဲ့ဝိပဿနာမဟုတ်ဘူးတဲ့။နောက်ပြီးတော့ဩဒုမာတကတဲ့ဖူးဖူးရောင်တဲ့သူသေးကောင်းကြီးဝိနိလကတဲ့မဲညိုနေတဲ့သူသေးကောင်းကြီးအစရှိတဲ့အတုပအာယုံဆယ်မျိုးကိုရှုရင်လည်းပဲဒါတမထပဲဖြစ်တယ်။သမာဓိပဲဖြစ်တယ်အဲ့ဒီသမာဓိပဲဖြစ်တဲ့အတွက်ကြောင့်မို့သူဟာသမထလန်းစင်မယ်ဝိပဿနာဟုတ်ရလားဝိပဿနာမဟုတ်ဘူးနောက်တစ်ခါဘုန်းကြီးတို့အနုတ္တိ10ပါးတည်းကဗုဒ္ဓအနုတ္တိဆိုတဲ့ဘယံဂုံတော်တွေကိုနှလုံးသွင်းနေတာလीအရဟံအရဟံအရဟံစသည်ပေါ့အဲ့ဒီဂုံတော်၉ပါးကိုမိမိဟာနှလုံးသွင်းပြီးတော့တခါတည်းဆင်ခြင်ပွားများနေတာသူမဟုတ်ပဒီလေးနဲ့တစီချင်းချပြီးတော့နှလုံးသွင်းပွားများနေတာဒါဂုံတော်ကြီးပွားနေတာဗုဒ္ဓနုတ္တိဂုံတော်ကြီးဓမ္မနုတ္တိတရားတော်ရဲ့ဂုံတော်ကြီးသွက်ခါတအစရှိတဲ့တရားတော်ရဲ့ဂုံတော်ကြီးနှလုံးသွင်းဆင်ခြင်တာတန်ခါနုတ္တိသူပရိပန္နအစရှိတဲ့ကိုးပါးသောဂုံတော်ကြီးတန်ခါတော်ရဲ့ဂုံတော်ကြီးကိုနှလုံးသွင်းဆင်ခြင်ပြီးတော့နေတာနောက်တစ်ခါသီလနုတ္တိတဲ့မိမိရဲ့သီလဒီသီလဂုံကိုမိမိနှလုံးသွင်းဆင်ခြင်ပြီးတော့နေတာမိမိစောင့်ထင်းခဲ့တဲ့သီလဂုံนี่နောက်စာဂံဥတ္တိမိမိစွန့်ကြဲပေးကမ်းလှူဒန်းလာခဲ့တဲ့ဒါနဂုံတွေကိုနှလုံးသွင်းပြီးတော့ဆင်ခြင်နေတာမိမိရဲ့တခါလှူဒန်းလာခဲ့တာလေးတွေကိုဒီခါလေးအမှတ်ရပြီးတော့နှလုံးသွင်းနေတာဩဘယ်နေရာပဋ္ဌာန်းနာမှာမိမိဘယ်လိုစောင့်ဝီးစောက်ခဲ့တယ်ဘယ်နေရာမှာဖျက်တဲခဲ့တယ်ဘယ်နေရာမှာထိတင်းခဲ့တယ်ဘယ်နေရာမှာတင်ကြောင်းကြီးဆောက်ခဲ့တယ်ဘယ်နေရာမှာဓမ္မယုံကြီးဆောက်ခဲ့တယ်ဘယ်နေရာမှာတန်ဃာဆောင်ကြီးဆောက်ခဲ့တယ်ဘယ်နေရာမှာယောဂီကျောင်းဆောင်ဆောက်ခဲ့တယ်စသည်ပေါ့ဘယ်နေရာမှာဆွမ်းလူတွေလူဒန်းခဲ့တယ်စသည်ဖြင့်မိမိရဲ့လူဒန်းခဲ့တဲ့ဂုံတွေကိုပြန်ပြီးတော့ဒါနဂုံတွေကိုနှလုံးသွင်းဆင်ញင်းနေတာဒါသာကနုတ္တိနောက်ဒေဝတာနုတ္တိရဲ့နတ်တို့ရဲ့သရာသီလစတဲ့ဂုံနှစ်ဥပမာပြုပြီးတော့မိမိရဲ့သရာသီလစတဲ့ဂုံတွေကိုနှလုံးသွင်းဆင်ញင်းနေတာဒါဒေဝတာနုတ္တိနောက်တကဥပတမနုတ္တိတဲ့နိဗ္ဗာန်ရဲ့ဂုံကိုနှလုံးသွင်းဆင်ခြင်တာနောက်မရဏနုတ္တိတဲ့သေခြင်းတရားနဲ့သေခြင်းအကြောင်းတွေကိုနှလုံးသွင်းဆင်ခြင်တာဒါတွေဟာဘုန်းကြီးတို့တမာရီဖြစ်တဲ့အလုပ်တွေပဲတမာရီသာဖြစ်စေတဲ့အတွက်ကြောင့်မို့သူဟာတမထလန်းစင်နေပဲဝိပဿနာဟုတ်ကလားဗျာဝိပဿနာမဟုတ်ဘူးဝိပဿနာညာလည်းမဖြစ်နိုင်ဘူးသူကနောက်ပြီးတော့ဘုန်းကြီးတို့ဒီမှာကာယကတ္တတတိဇံပင်မွေးခြင်းခြေသေးလက်သေးသွားအရေးစသည်ဖြင့်ကိုယ်ထဲမှာရှိနေတဲ့32မျိုးသောအဖို့အစုတွေကိုနှလုံးသွင်းဆင်ခြင်ပြီးတော့ရှုနေတာလည်းပဲဒါလည်းပဲတမာရီဖြစ်တဲ့အလုပ်ပဲဝိပဿနာဟုတ်ရလားဗျာ မဟုတ်ဘူးသူလည်းသမထပဲနောက်ပြီးတော့ဘုန်းကြီးတို့ယောဂီများထွက်သက်ဝင်သက်ကိုရှုတဲ့အာနာပါနာတတိဆိုတာလည်းပဲသမထကမ္မထာပဲသူဟာဝိသုဒ္ဓိမဲ့မှာအတိအလင်းသမထကမ္မထာမှာလို့ဖွင့်ပြီးတော့ဟောထားပါလေဒါကြောင့်ဒီအာနာပါနာကမ္မထာမှာတော့ဒီအာနာပါနာကမ္မထာမှာတော့ဖြင့်ဝိပဿနာဉာဏ်ဖြစ်အောင်ရှုတဲ့နည်းလည်းမရှိပေဘူးလားရှုတဲ့နည်းလည်းရှိပါလေဒါပေမဲ့လို့ဝိသုဒ္ဓိမဲ့ကသူ့ကိုတမထတမာတိကမ္မထာနဲ့မှပြဆိုထားတဲ့အတွက်ကြောင့်ဒီမှာလေးပဲသူ့ကိုတမာတိကမ္မထာလို့ပဲအမည်ပေးလိုက်ရပါတယ်။နောက်ပြီးတော့မေတ္တာကရုဏာမုဟိတာဥပေက္ခာဆိုတဲ့ဗြဟ္မဝိဟာရတရား၄ပါးဒီတရား၄ပါးဟာလေးပဲတမာတိကိုသာဖြစ်စေတယ်တမထကမ္မထာတရားတွေ။နောက်အရူပဇံကိုရအောင်အားထုတ်တဲ့အရူပကမ္မထံတရား၄ပါးဒီ၈ပါးဟာလေပင်တမာတိကမ္မထံပဲဖြစ်တယ်ဝိပဿနာဟုတ်ရလားဗျာဝိပဿနာမဟုတ်ဘူးနောက်ပြီးတော့ဘုန်းကြီးတို့စားတောက်တဲ့အစာအာဟာရတွေကိုဆက်စွပ်ပွဲထင်အောင်ဆင်ញင်ရတာလေအဲ့လိုဆင်ញင်ရတာကိုအာဟာရပฏิကူလတင်ညာလို့ဒီလိုခေါ်တယ်အဲ့ဒီအာဟာရပฏิကူလတင်ညာဆိုတာလေပင်ဒါလေပင်တမာတိကမ္မထံပဲနောက်ပြီးတော့မိမိရဲ့ကိုယ်ထဲမှာရှိနေတဲ့ဓာတ်၄ပါးကိုပထဝီအာဘောတေဇောဝါယောဒီဓာတ်၄ပါးကိုခွဲခြားပြီးတော့ရှုတာကတော့ရှုတာကစတုဓာတုဝဝထံကမ္မထံလေဒါကတော့တမဒကမ္မထံလို့တမာတိကမ္မထံလို့ဆိုပေမဲ့လို့လည်းပဲဝိပဿနာရဲ့အခြေခံဖြစ်တဲ့အတွက်ဝိပဿနာနဲ့လဲဆိုင်နေဒီကမ္မထံ40အခုဘုန်းကြီးပြောခဲ့တဲ့ကမ္မထံ40အဲ့ဒီ40တည်းကဝိပဿနာနဲ့ဆိုင်တဲ့ကမ္မဋ္ဌာန်းဟာဘာပါတယ်လဲဆိုရင်အာနာပါနာတစိတ်တစ်ပိုင်းပါတယ်အာနာပါနာဟာဝိပဿနာဖြစ်အောင်လဲရှုလို့မရနိုင်ပြီဘူးလားရနိုင်နေနောက်ပြီးတော့စတုရတုဝဝဓမ္မတစ်ပါးကြံတဲ့ကမ္မဋ္ဌာန်းအာယုန်တွေကိုရှုရင်အဲ့ဒီပုဂ္ဂိုလ်ဟာတမာတိတာဖြစ်တဲ့တမထကမ္မဋ္ဌာန်းမင်းဝိပဿနာဟုတ်ရလားဗျာဝိပဿနာမဟုတ်ဘူးဒါကြောင့်တမာတိဖြစ်ရုံတခုရဲသောအာယုံပေါ်မှာစိတ်လေးတည်ငြိမ်ယုံမြတည်ငြိမ်ယုံမြရှုနေတာကိုဝိပဿနာကမ္မထံခေါ်မလားတမထကမ္မထံခေါ်မလားဒီတမထကမ္မထံတမထဘာဝနာဒါကြောင့်တည်ငြိမ်ယုံမြရှုနေကတမထခေါ်ပါသည်လို့ဒီမှာဆုံးပုဒ်လေးရေးထားတယ်ခေတ္တလေးဆိုကြည့်မယ်တည်ငြိမ်ယုံမြရှုနေကသမထခေါ်ပါသည်တည်ငြိမ်ယုံမြရှုနေကသမထခေါ်ပါသည်ဆုမိမိရဲ့စိတ်လေးတခုသောအာယုံပေါ်မှာဘယ်မှမလွင့်အောင်ရှုနေတာတခုတည်းသောအာယုံပေါ်မှာစိတ်လေးတည်ငြိမ်ုံရှုနေတာဟာဘာကမ္မထာလဲဘာဝနာရင်းနဲ့ပြောမယ်ဆိုရင်ဘာဘာဝနာလဲသမထဘာဝနာသမထဘာဝနာပဲဝိပဿနာဘာဝနာဖြစ်ရလားမဖြစ်သေးဘူးဝိပဿနာဘာဝနာမဟုတ်သေးဘူးဒီတော့ဝိပဿနာဘာဝနာကဘာလဲဆိုတော့ဝိပဿနာဆိုတာဝိမမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တတ္တဝါငါမဟုတ်တဲ့သဘောကိုပတ္တနာရှုသိနေတာဝိပဿနာမမြဲတဲ့သဘောကိုရှုသိနေတာဝိပဿနာဆင်းရဲတဲ့သဘောကိုရှုသိနေတာဘာပါလိမ့်မလဲဝိပဿနာအဆိုးမရတဲ့သဘောကိုရှုသိနေတာဘာပါလိမ့်မလဲဝိပဿနာဒါကြောင့်မမြဲတဲ့သဘောကိုသိအောင်ရှုနေတာဝိပဿနာဆင်းရဲတဲ့သဘောကိုသိအောင်ရှုနေတာဝိပဿနာအဆိုးမရတဲ့သဘောကိုသိအောင်ရှုနေတာဝိပဿနာအဲ့ဒီအနိစ္စဒုက္ခအနတ္တဒီလက္ခဏာ၃ပါးထင်ပေါ်အောင်ရှုနေတာဟာဘာလို့ခေါ်မလဲဝိပဿနာဘာဝနာလို့ခေါ်ရင်ဝိပဿနာဆိုတာဒါပဲယောဂီပုဂ္ဂိုလ်များရှုနေလို့စိတ်ဉာဏ်မူလေးပဲရနေသေးတယ်အခုပြောတဲ့အနိစ္စမမြဲတဲ့သဘောဉာဏ်ထဲမှာမထင်သေးရင်ဒီပုဂ္ဂိုလ်ဝိပဿနာဉာဏ်ဖြစ်သလားမဖြစ်သေးဘူးလားလုံးဝမဖြစ်သေးဘူးမမြဲတဲ့သဘောကိုဉာဏ်ထဲမှာထင်နေရမယ်အရှုခံအာယုန်လေးဟာလည်းပေါ်ပြီးပြောက်ရှုသိနေတဲ့စိတ်နာတရားလေးကလည်းသိပြီးပြောက်အဲ့လိုပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နဲ့ အဲ့ဒီယုံနာနှစ်ပါးတို့ရဲ့ဖြစ်ပြည့်နေတဲ့သဘောကိုဉာဏ်နဲ့သိလိုက်ပြီဆိုရင်မြဲတာသိတာလားမမြဲတာသိတာလားအေးမမြဲတဲ့အဲ့ဒီအနိစ္စသဘောကိုဉာဏ်နဲ့သိသိချာချာသိနေပြီဆိုရင်ဒါဝိပဿနာဉာဏ်ခေါ်တယ်ဝိပဿနာဖြစ်ပြီအဲ့ဒီပုဂ္ဂိုလ်ဟုတ်တယ်မဟုတ်လားဒါကြောင့်လက္ခဏာ300ရှုတိမှဝိပတ်ခေါ်ပါသည်လို့ဒီမှာဆောင်းပုဂ္ဂိုလ်လေးကထပ်ဆိုလိုက်ကြအောင်စို့လက္ခဏာ300ชุติมันวิปัสขอบาติลักษณะ300ชุติมันวิปัสขอบาติสุဝိမသနာတရားရှုမှတ်တဲ့ပွားများတဲ့အာထုတ်တဲ့ပုဂ္ဂိုလ်တိုင်းဟာအရှုကံအာယုန်နဲ့ရောရှုသိနေတဲ့စိတ်နာတရားလေးဟာရောပေါ်လိုက်ပြောင်းလိုက်နဲ့ဖြစ်ပြီးပြည့်နေလို့မမြဲတဲ့အနိစ္စသဘောအနိစ္စလက္ခဏာဒီဉာဏ်ကိုထင်အောင်ရှုရအဲလိုဖြစ်မှုပြည့်မှုတွေမပြတ်နေစေလို့ဒုက္ခဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်လို့အစိုးမရအနတ္တသဘောဒီအနေအဆဒုက္ခအနတ္တလက္ခဏာတွေဉာဏ်ထဲမှာထင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဤဖြစ်ပြီဝိပဿနာဉာဏ်ကောင်းကောင်းကြီးဖြစ်နေပြီဘုန်းကြီးတို့ယောဂီများဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဒီအနေအဆလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာထင်အောင်ရှုမှတ်ရှုမှတ်လို့လည်းပဲအနေအဆသဘောဒုက္ခသဘောအနတ္တသဘောတွေထင်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဖြစ်နေပြီအဲ့တော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များဟာတခုရင်သောအာယုံပေါ်မှာစိတ်လေးတည်ပြီးတော့ထိုင်ပြီးကောင်းနေရုံနဲ့ဝိပဿနာဖြစ်ပါမလားမဖြစ်ဘူးပေါ်သမ ्या အာယုံတိုင်းကိုအာယုံဓာတ်စုံတိုင်းအာယုံနဲ့ဓာတ်စုံတိုင်းမျက်စိနဲ့အစင်စုံကိုက်နားနဲ့အသံစုံကိုက်နှာခေါင်းနဲ့အနတ်စုံကိုက်လျှာနဲ့အရသာစုံကိုက်အတွေ့အထိတွေ့တိကိုက်စိတ်ကူးစဉ်းစားကြံစည်ကိုက်အဲ့ဒီအာယုံဓာတ်စုံကိုက်စုံကိုက်ကလေးတွေကိုမလွတ်အောင်ပေါ်သမ ्या အာယုန်တိုင်းကိုရှုနေနိုင်မှဒါဝိပဿနာအဲလိုရှုပြန်တော့လည်းပဲရှုတိုင်းရှုတိုင်းဟာအရှုကံအာယုန်ရောရှုသိနေတဲ့စိတ်နာတရားလေးကရောပေါ်ပြီးရင်ပြောက်သွားဖြစ်ပြီးရင်ပြက်သွားတဲ့သဘောဒါလေးကိုမြင်လိုက်ပြီးဆိုမှဝိပဿနာဉာဏ်ပညာမှလေးမလဲဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများအနိစ္စကိုလည်းသိဖို့လိုတယ်အနိစ္စလက္ခဏာကိုလည်းသိဖို့လိုတယ်အနိစ္စ ानु ပတ္တနာဉာဏ်သိဖို့မလိုပေဘူးလားဗျာဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကအနိစ္စံတိခန္ဓာပစ္စကံအနိစ္စံတိမမြဲသောတရားဟူသည်မှာခန္ဓာပစ္စကံခန္ဓာ၅ပါးအပေါင်းပဲဟောဒီခန္ဓာ၅ပါးတရားတွေဟာမြဲတဲ့တရားလားမမြဲတဲ့တရားလားဒီယုံနာနှစ်ပါးတရားတွေဟာမြဲတဲ့တရားလားမမြဲတဲ့တရားလားဒီခန္ဓာ၅ပါးဟာလေယုံနာ၅ပါးပဲဒီယုံနာ၅ပါးဟာလေခန္ဓာ၅ပါးပဲခန္ဓာ၅ပါးအနေအချင်းပြောရရင်ရူပခန္ဓာဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာယုတ်ခန္ဓာကတပါးနာမ်ခန္ဓာက၄ပါးပေါင်းလိုက်ရင်ခန္ဓာဘယ်နှပါးလဲအဲ့ဒီ၅ပါးကိုချုံးလိုက်ရင်ဘာနဲ့ဘာသာရှိတယ်ယုံနဲ့နာမ်ဒါပဲအဲ့ဒီယုံနာ၅ပါးဟာဘုန်းကြီးတို့ယောဂီများမြဲတဲ့တရားတွေလားမမြဲတဲ့တရားတွေလားအဲ့ဒီမမြဲတဲ့တရားဖြစ်တဲ့အတွက်ကြောင့်သူဟာနေဆာလားအနေဆာလားဒါကြောင့်ခန္ဓာ၅ဝအနေဆာမှတ်ကြမမြဲပြီတဲ့ဒီခန္ဓာ၅ပါးယုံနာ၅ပါးတရားတွေဟာမမြဲတဲ့တရားတွေလို့ဒါလေးကိုသိထားဖို့မလိုပေဘူးလားဗျာဆိုလိုက်ခန္ဓာ၅ဝခန္ဓာ၅ဝအနေဆာမှတ်ကြမမြဲပြီခန္ဓာ၅ဝအနိစ္စအနိစ္စမတ်ကြမမြဲပြီသုအေးမိမိတို့အခုရှုမှတ်နေတာဟာထင်ရှားနေတဲ့ယုံနာပေါ်မှာရှုနေတာပဲဒီထင်ရှားနေတဲ့ခန္ဓာ၅ပါးတရားတွေရှုနေတာပဲအဲ့ဒီခန္ဓာ၅ပါးယုံနာ၅ပါးကိုမိမိတို့ရှုနေတာရှုနေတဲ့အခါကလည်းမှာအရှုကံအာယုန်လေးတွေဟာပေါ်လာပြီးရင်ဖျောက်သွားတာကြီးတယ်ပဲအဲ့ဒါကိုမိမိကဉာဏ်နဲ့သိလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကမမြဲတဲ့သဘောကိုသိတာပဲ ရှုစဉ်အာယုံလေးတွေကစောစောကမရှိသေးဘူးနောက်မှဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီးတော့လည်းပဲကြာရှည်တည်မြဲမနေဘဲနဲ့ပျောက်သွားတယ်အဲ့ဒါပါလဲဆိုရင်အနိစ္စလက္ခဏာပဲဟုတ်တဝံအဘာဝကာရောအနိစ္စလက္ခဏံ ਨੇ ဒီလိုကျမ်းဂန်များမှာဖွင့်ပြဟုတ်တဝံမူလကမရှိသေးဘဲရှိလာပြီး၍အဘာဝကာရောတဲ့မရှိပြန်သောအချင်းအရာသည်အနိစ္စလက္ခဏံမမြဲဟုမှတ်သိရကြောင်းအနိစ္စလက္ခဏာမြည်တယ်ယောဂီပုဂ္ဂိုလ်ဟာရှုနေတဲ့ခါမှာမိမိခန္ဓာကိုရှုနေတဲ့ခါမှာမူလကမရှိသေးဘူးနောက်တကသူဖြစ်ပေါ်လာတဲ့ရှိလာတယ်ရှိလာဖြစ်ပေါ်လာပြီးတော့လည်းပဲတည်မြဲမနေဘဲနဲ့သူဟာဖြောက်သွားတယ်အဲ့ဒါမမြဲဟုမှတ်သိရကြောင်းဖြစ်တဲ့အနိစ္စလက္ခဏာပဲဒါကြောင့်ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအနိစ္စလက္ခဏာလို့ဒီလိုဆောင်းပုတ်လေးရေးထားတယ်။ကဲဆိုကြည့်မယ်။ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအနိစ္စလက္ခဏာအဲ့လိုဖြစ်ပေါ်ပြီး꽌ပြောက်꽌ပြောက်သွားတာဟာအနိစ္စရဲ့လက္ခဏာပဲအနိစ္စရဲ့လက္ခဏာပဲနောက်အနိစ္စနုပတနာဉာဏ်နဲ့အဲ့ဒီအနိစ္စနုပတနာဉာဏ်ဆိုတာကယောဂီပုဂ္ဂိုလ်ဟာရှုနေရင်သိတာဥပမာအားဖြင့်အခုယောဂီတို့ထိုင်ပြီးတော့ရှုနေတဲ့အခါမှာပင်တိုင်းအနေအားဖြင့်ဘောင်းအာယုံပိန်အာယုံလေးကိုဆွဲဆွဲမြဲမြဲမရှုပေဘူးလားအဲ့လိုဘောင်းအာယုံပင်အာယုံလေးကိုယောဂီဆွဲဆွဲမြဲမြဲရှုနေတဲ့အခါကလည်းကြတော့အဲ့ဒီဘောင်းနဲ့အာယုံလေးဟာစောစောကမရှိသေးဘူး။နောက်သူ့ဟာသူတွေ့ချင်းတွေ့ချင်းတင်းကားပြီးတော့ဘောင်းကန်လာတဲ့သဘောမတွေ့ရပေဘူးလား။ဟောဘောင်းနာလေးဖြစ်ပေါ်လာတယ်။ဖြစ်ပေါ်လာပြီးတဲ့နောက်လည်းပဲတည်မြဲမနေဘဲနဲ့အဲ့ဒီဘောင်းနာလေးဟာဆုံးပြီးတော့မပြတ်ပေဘူးလားဗျာ။အဲ့ဒီဘောင်းနာလေးပြတ်သွားတယ်ပျောက်သွားတယ်မရှိတော့ဘူး။ပင်နဲ့အာယုံလေးဟာလည်းဒီတိုင်းပဲ။စောစောကမရှိသေးဘူးနောက်တည်ွေချင်းတည်ွေချင်းပိန်ကြနေတယ်အဲ့ဒီပိန်မှုလေးကလည်းတည်မြဲနေသလားဆိုတော့ဟောရှုလိုက်တဲ့အခါကလည်းကျတော့ပိန်နာလေးကလည်းမရှိတော့ဘူးပြတ်သွားပြန်တယ်အဲ့လိုပြတ်သွားတဲ့အခါကလည်းကျတော့မြဲတဲ့သဘောတွေ့ရသလားမမြဲတဲ့သဘောတွေ့ရသလားဩဒီအရှုကအာယုံလေးဟာလည်းပဲပေါ်ပြီးပြောင်းဖြစ်ပြီးပြည့်နေတဲ့တရားပါလားမိမိရဲ့ရှုသိနေတဲ့ရှုစိတ်ကလေးဟာလည်းပဲဖောင်းနေလို့ရှုလိုက်တဲ့ရှုစိတ်ကလေးဟာလည်းပဲသိပြီးတာနဲ့ဘာဖြစ်သွားတာလဲပြစ်သွားတာပဲ။တိန်နယ်လို့ရှုနေတဲ့ရှုသိစိတ်လေးကလည်းပဲသိပြီးတာနဲ့ဘာဖြစ်သွားတာလဲ။ပြစ်သွားတာပဲ။မြဲတာလားမမြဲတာလား။အဲ့လိုမမြဲဘူးလို့ဉာဏ်တွေကသိလိုက်ပြီဆိုရင်အဲ့ဒါအနိစ္စနုပတနာဉာဏ်ဘာဉာဏ်မှလိမ့်မလဲဗျာ။ဒါဘုန်းကြီးတို့မရှုဘဲနဲ့စဉ်းစားဆင်ញင်ပြီးသိရမှလားရှုနေရင်သိရမှလား။ဒီတော့ထိုင်ပြီးတော့ရှုမှတ်နေစဉ်မှာအဲ့ဒီလိုအရှုကအာယုံကလည်းပေါ်ပြီးပြောက်ရှုသိနေတဲ့ရှုသိစိတ်ကလည်းသိပြီးပြောက်လို့မမြဲတဲ့အနိစ္စနုပတနာဉာဏ်အနေအားဖြင့်သိတယ်လို့ဈေးညာလျှောက်ရင်ရောမသိနိုင်ဘူးလားဈေးညာလျှောက်ပြီးရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာစပြီးရှုမှတ်စမှာခြေတလန်းကိုတစ်ချက်မှတ်နေမှတ်နေတယ်ကိစ္ဆံတောဝကိစ္ဆံမိတိပဇာနာတိဆိုတဲ့ဒေသနာတော်အရသွားနေတဲ့အမှုအရာလေးကိုယောဂီရှုနေတယ်ဘယ်အမှုအရာကိုရှုနေတာလဲသွားနေတဲ့အမှုအရာဆိုတော့ညာခြေလေးလှမ်းနေတယ်ဆိုတာဟာယက်တာလားသွားနေတာလားအဲ့ဒါကိုယောဂီပုဂ္ဂိုလ်ကညာလှမ်းနေရှုနေတာဒါသွားတဲ့အမှုအရာလေးပဲနောက်တကဘယ်ခြေလှမ်းလိုက်တဲ့ခါကျတော့လေပဲဘယ်လှမ်းနေမရှုရပေဘူးလားဒီအဲ့ဒီမှာသွားနေတဲ့အမှုအရာလေးပဲဘယ်လှမ်းနေရှုနေတယ်ညာလှမ်းနေဘယ်လှမ်းနေညာလှမ်းနေဘယ်လှမ်းနေရှုနေတာအဲ့လိုရှုနေတဲ့အခါမှာယောဂီရဲ့ရှုစိတ်ဟာရှုမှတ်တဲ့အာယုံပေါ်မှာဆွဲဆွဲမြဲမြဲကြာပြီးတော့စိတ်တည်ငြိမ်မှုတမာရီအားကြီးကောင်းလာတဲ့အခါကလည်းကြတော့ယောဂီရဲ့ဉာဏ်ထဲမှာခြေတလန်းဆုံးသွားလိုက်တလန်းပြည့်သွားလိုက်နောက်ထပ်တလန်းအသစ်ဖြစ်ပေါ်လာလိုက်တလန်းပြည့်သွားလိုက်နောက်ထပ်တလန်းအသစ်ဖြစ်ပေါ်လာလိုက်နဲ့ဖြစ်လိုက်ပြင်းလိုက်ဖြစ်လိုက်ပြင်းလိုက်နဲ့မြဲတာတွေ့နေသလားမမြဲတာတွေ့နေသလားအဲ့ဒီလှမ်းနေတဲ့ခြေလှမ်းနေကမမြဲတာလားဆိုတော့ရှုသိနေတဲ့ရှုသိစိတ်လေးကရောမြဲတာလားမမြဲတာလားအတူတူအတွဲလိုက်အတွဲလိုက်တခါနဲ့ပါသွားတယ် ဒီလေပို့ပြီးတော့စိစိဆတ်ဆတ်ရှုမှတ်နေတဲ့ယောဂီများကြတော့ဟောပို့ပြီးတော့အသိဉာဏ်တွေကမထက်ပေဘူးလားဗျာဈဉဏ်ကိုတည်တည်ချာချာကြာကြာနာနာတက္ကလန်းကို၃ချက်နှုံးနဲ့မှတ်သွားတဲ့ပုဂ္ဂိုလ်ကြွတဲ့အမူအရာလေးကိုကြွတယ်ရှုမှတ်တယ်လှမ်းတဲ့အမူအရာလေးကိုလှမ်းတယ်ချားနေတဲ့အမူအရာလေးကိုချားတယ်ဒါရက်နေတာလားသွားနေတာလားဒါကိစ္ဆန်တော်ဝမိတိဆိုတဲ့ဒေသနာတော်အရာပဲကိစ္ဆန်တော်ဝကိစ္ဆန်မိတိပဇာနာတိဆိုတဲ့ဒေသနာတော်အရာသွားနေတဲ့အမူအရာလေးကိုဒီမှာတည်တည်ချာချာစိစိဆက်ဆက်ရှုနေတာရှင်မောင်လေးကနေစပြီးကြွလာတဲ့အခါမှာအဲ့ဒီကြွတဲ့အမူအရာလေးကိုကြွတယ်လို့ရှုလိုက်တယ်။အဲ့ဒီမှာကြွမှုလေးဟာဆုံးသွားပြီရှိသေးရဲ့လားဗျာ။အဲ့ဒီကြွမှုလေးဆုံးသွားတာနဲ့အတူကြွတယ်လို့ရှုစိတ်ကလေးကရောရှိသေးရဲ့လား။မရှိတော့ဘူး။အတွဲလိုက်မရှိတော့ဘူးပြတ်သွားပြီ။နောက်ထပ်အသည့်လမ်းမှုအသည့်ကလေးမပေါ်လာပြီဘူးလား။ဟောရှိကိုတွေ့ချင်းတွေ့ချင်းရွေတောင့်တင်းပြီးတော့သွားတဲ့သဘောအဲ့ဒီမှာရွေ့ရွေ့တင်းသွားတဲ့သဘောလေးဟာလည်းပဲဟောနောက်ဆုံးမရှိတော့ဘူးအဲ့ဒီလမ်းမှုလေးဆုံးသွားတယ်လို့လမ်းနေလို့ရှုသိနေတဲ့စိတ်ကလေးကရောရှိသေးရဲ့လားမရှိတော့ဘူးတခါလေးပြတ်သွားပြီမရှိတော့မြဲတာတွေ့တာလားမမြဲတာတွေ့တာလားအဲ့ဒီလမ်းမှုလေးဆုံးသွားတဲ့အခါချားမှုလေးအသည့်မဖြစ်ပေဘူးလားအဲ့ဒီချားမှုလေးအသည့်ဖြစ်လို့ယောဂီကချားတယ်လို့ရှုလိုက်တယ်အဲ့ဒီချားမှုလေးကလည်းပဲဆုံးသွားရင်ချားမှုချတယ်လို့ရှုတဲ့ရှုစိတ်ကလေးကရောရှိသေးရဲ့လားဗျာအတွဲလိုက်အတွဲလိုက်မြဲတာတွေ့သလားမမြဲတာတွေ့သလားဓာတ်ထိုင်ပြီးရှူရင်းနဲ့တွေ့တာလားဈဉ္ညာလျှောက်ရင်းနဲ့တွေ့တာလားအခုဘုန်းကြီးပြောနေတာလေးကအကျဉ်းစားပဲရှိသေးတယ်တကယ်ကိုတည်တည်ချာချာစိစိဆက်ဆက်ရှူတဲ့ပုံကိုကြတော့ကြွတဲ့အမူအရာထဲမှာတကြွာပြီးတကြွာတကြွာပြီးတကြွာတကြွာပြီးတကြွာကြွမှုလေးရဲ့ဖြင်းလိုက်ပြင်လိုက်ဖြင်းလိုက်ပြင်လိုက်ဖြင်းလိုက်ပြင်လိုက်နဲ့အဲ့ဒီမှာအဖြစ်အပျက်တွေတကြွာအတွင်းမှာနည်းနည်းလေးလားအများကြီးလားလှမ်းတဲ့ထဲမှာရောနည်းနည်းလေးလားအများကြီးလားချားတဲ့ထဲမှာရောရှင်းမှုပြက်မှုတရားတွေအများကြီးပဲတကယ်ညာထက်မြက်တဲ့ပုဂ္ဂိုလ်တမာရင်အားတွေကောင်းပြီးတော့ညာနေထက်မြက်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီကြွမှုလှမ်းမှုချားမှုတွေမှာအဖြစ်အပျက်တွေကိုအများကြီးတွေ့နေရတယ်အဲ့လိုမမြဲတဲ့သဘောတရားတွေကိုညာနဲ့ဓာတ်ထိတွေ့လိုက်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအနိစ္စနုပတနာညာကိုရတာဘာညာကိုရသွားလဲမြဲတာသိတဲ့ညာလားမမြဲတာသိတဲ့ညာလားအေးနေစာလက္ခဏာလားအနေစာလက္ခဏာလားအခုခေတ်ပြောမယ်ဆိုရင်ဘုန်းကြီးတို့ယောဂီများဖြစ်ပြင်းမြင်တာဘာကိုမြင်တာလဲဈဉ္ညာလျှောက်ရင်းနဲ့ဘာလို့ရင်းနဲ့လဲကဲဒါလေးကိုဆိုကြည့်အောင်ရှုမှတ်ဆဲမှာပေါ်လာပြီးနောက်ကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာကအနိစ္စ ानु ပတနာညာအနိစ္စ ानु ပတနာညာရှုမှတ်ဆဲမှာရှုမှတ်ဆဲမှာပေါ်လာပြီးနောက်ပေါ်လာပြီးနောက်ကွယ်ပြောက်သွားတာကိုတွေ့ရ၍ကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာကအနိစ္စ ानु ပတနာညာကဲဆိုကြည့်ပါရှုမှတ်ဆဲမှာပေါ်လာပြီးနောက်ကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအနိစ္စ ानु ပတနာညာရှုမှတ်ဆဲမှာပေါ်လာပြီးနောက်ကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအနိစ္စ ानु ပတနာညာတယောဂီပုဂ္ဂိုလ်မှာဖောင်းနာပိန်နာလေးရှူရင်းနဲ့ပဲဖြစ်စီချွားမှုလှမ်းမှုချားမှုလေးရှူရင်းနဲ့ပဲဖြစ်စီရက်တဲ့အမူအရာလေးရှူရင်းနဲ့ပဲဖြစ်စီလျောင်းတဲ့အမူအရာလေးရှူရင်းနဲ့ပဲဖြစ်စီကွေးမှုဆမ်းမှုရှူရင်းနဲ့ပဲဖြစ်စီဒီအနိစ္စသဘောအနိစ္စ ानु ပတနာညာနေမတွေ့နိုင်မေဘူးလားဗျာဒါကြောင့်ယောဂီပုဂ္ဂိုလ်ဟာအနိစ္စမမြဲဘူးဆိုတာဒီယုံနာတရားတွေဟာမမြဲတဲ့တရားတွေပဲသိထားဖို့မလိုပေဘူးလားဟောအနိစ္စလက္ခဏာဖြစ်ပေါ်ပြီးခွဲပြောက်ခွဲပြောက်သွားတာတွေဟာဒါအနိစ္စလက္ခဏာတွေပါလားဟောသိထားဖို့မလိုပေဘူးလားရှူရင်းနဲ့ပဲဘုန်းကြီးတို့ဘောင်းနဲ့အာယုံမဲရှူရှူပိန်နဲ့အာယုံမဲရှူရှူရှုမှတ်နေစင်မှာဘုန်းကြီးတို့အခုမမြဲတဲ့အနိစ္စလက္ခဏာအနိစ္စနုပတနာဉာဏ်သိဖို့ဆိုတာယောဂီပုဂ္ဂိုလ်ကရှုမှတ်နေစင်မှာဖြစ်ပေါ်လာပြီး꽌ပြောက်သွားတဲ့သဘောလေးသိလိုက်ရတာမရှုမှဘင်းနဲ့မိဘမိမိပါစီမိမိဆင်ញင်ပြီးသိတဲ့အသိဉာဏ်မျိုးကတော့ဖြင့်ဒါနိစ္စ ानु ပတနာညာဟုတ်ပါမလားဗျာ မဟုတ်နိုင်ဘူးဒါကြောင့်မို့ဒီမှာစံပုတ်ထဲမှာရှုမှတ်ဆဲမှလို့ပါတာဆင်ញင်ပြီးသိတဲ့အတိမျိုးမဟုတ်ဘူးရှုမှတ်နေဆဲမှာဘာဝနာမယဉာဏ်နဲ့သိတာဗัญญาနဲ့သိတာလေဒီဘာဝနာမယဉာဏ်နဲ့ရှုမှတ်နေဆဲမှာပေါ်လာတယ်ပေါ်လာပြီးတော့꽌ပြောက်သွားတယ်အဲ့လို꽌ပြောက်သွားတာလေးကိုသိလိုက်တော့အော်မမြဲတဲ့တရားပါလားဟဲ့လို့ဉာဏ်နဲ့ကတစ်ခါတည်းတန်းပြီးတော့သိလိုက်တာကိုအနိစ္စ ानु ပဒနာဉာဏ်ဒါဘယ်အချိန်မှသိရတာလဲရှုမှတ်စေမှာအဲ့လိုအနိစ္စ ानु ပဒနာဉာဏ်ကိုသိရမှာအဲ့လိုယောဂီပုဂ္ဂိုလ်ကဒီအနိစ္စလက္ခဏာအနိစ္စ ानु ပဒနာဉာဏ်ကိုသိသလိုဘုန်းကြီးတို့ဒုက္ခလက္ခဏာဒုက္ခ ानु ပဒနာဉာဏ်ကိုသိဖို့ရောမလိုပေဘူးလားဗျာဒါလည်းလိုတာပဲသို့တော့လည်းပဲယောဂီပုဂ္ဂိုလ်ဟာရှုမှတ်လို့ထိုင်ရင်ဖြစ်စေ၊ရရင်ဖြစ်စေ၊ဈဉံရှောင်ရင်ဖြစ်စေ၊လျှောင်ရင်အိပ်စက်ရင်ပဲဖြစ်စေ၊ကိုရင်ဆန်းရင်ပဲဖြစ်စေ၊ဆန်းရင်တောင်းရင်ပဲဖြစ်စေမိမိကဒီအနိစ္စလက္ခဏာသဘောကိုအနိစ္စနုပ္ပတနာဉာဏ်ကောင်းကောင်းကြီးရနေပြီဆိုတဲ့ပုဂ္ဂိုလ်ဟာအနိစ္စမြင်ပြီဆိုရင်ဒုက္ခအနိစ္စနုပ္ပတနာဉာဏ်ကောင်းကောင်းရလာတဲ့ပုဂ္ဂိုလ်ဟာဘဝကဒုက္ခနဲ့အနတ္တဘာမှခက်ခဲမရှိတော့ယရနိစ္စံတန်ဒုက္ခံနဲ့မမြဲတဲ့တရားဟာဆင်းရဲပဲရှင်းလိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်နေဘုန်းကြီးတို့ယောဂီများမြဲသလားမမြဲဘူးလားမမြဲပါဘူးအဲ့ဒီမမြဲတဲ့တရားဟာချမ်းသာလားဆင်းရဲလားဆင်းရဲဒါကြောင့်မို့ဒီမှာခန္ဓာ၅ပါးယုံနာတရားတွေဟာမမြဲဘူးမမြဲတဲ့အတွက်ကြောင့်မို့သူဟာဒုက္ခသစ္စာလားဒုက္ခသစ္စာလားဒါကြောင့်ခန္ဓာ၅ဝမမြဲကြဒုက္ခဆင်းရဲပြီလို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကစံပုံလေးပေးထားတယ်ကိတ္တလေးစုကြည့်မယ်ခန္ဓာ၅ဝမမြဲကြဒုက္ခဆင်းရဲပြီခန္ဓာ၅ဝမမြဲကြဒုက္ခဆင်းရဲပြီဆိုမမြဲကြဒုက္ခဆင်းရဲပြီဆိုဒီခန္ဓာ၅ပါးယုံနာ၂ပါးမမြဲတဲ့အတွက်ကြောင့်မို့ဆင်းရဲတဲ့ဒုက္ခတရားကြီးပဲတဲ့။နောက်ဒုက္ခလက္ခဏာဆိုတာဘာလဲဆိုတော့ဒီဖြစ်ပြည့်နှစ်ရကမပြတ်နှိမ့်ဆက်နေတာ။အဲ့ဒီဖြစ်ပြည့်နှစ်ရကမပြတ်နှိမ့်ဆက်နေတာဟာဘာလဲဆိုရင်ဒါဒုက္ခရဲ့လက္ခဏာပဲ။ဖြစ်မှုပြတ်မှုတရားတွေကမပြတ်နှိမ့်ဆက်နေတာဘုန်းကြီးတို့ယောဂီများခန္ဓာကိုယ်ဉာဏ်နဲ့ကြည့်လိုက်ကြည့်လိုက်တိုင်းကြည့်လိုက်တဲ့ဒီယုတ်ခန္ဓာကြီးတစ်ခုလုံးဟာဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်နဲ့ဒီအဖြစ်အပျက်တွေကမပြတ်နှိမ့်ဆက်နေတဲ့ခါကာလကြတော့ဆင်းရဲတယ်ဒါဒုက္ခလက္ခဏာပဲဒါကြောင့်ဖြစ်ပြက်နှစ်ရက်ကမပြတ်နှိမ့်ဆက်နေတာကဒုက္ခလက္ခဏာလို့ဒီလိုဆုံးပုံလေးရေးထားတယ်ဆိုကြည့်မယ်ဖြစ်ပြက်နှစ်ရက်ကမပြတ်နှိမ့်ဆက်နေတာကဒုက္ခလက္ခဏာဖြစ်ပြင်းနှစ်ရက်ကမပြတ်နှိမ့်ဆက်နေတာကဒုက္ခလက္ခဏာဆိုဒီယောဂီပုဂ္ဂိုလ်များဒုက္ခခုနှစ်မျိုးထဲမှာဟောဒီဒုက္ခတရားကိုသင်္ခါရဒုက္ခတရားကိုကောင်းကောင်းကြီးမြင်နဲ့ဉာဏ်နဲ့မြင်အောင်ကြည့်ရမှာဖြစ်မှုပြင်းမှုတွေမပြတ်နှိမ့်ဆက်နေတဲ့ခန္ဓာကိုယ်ကြီးပဲလို့ဒီလိုသိလာပြီဆိုရင်ဒီခန္ဓာကိုယ်ကြီးကိုလိုချင်သေးသလားဗျာမလိုချင်တော့ဘူးဒီခန္ဓာကိုယ်ကြီးကိုဘာကြောင့်လဲဒီခန္ဓာကိုယ်ကြီးကခိုင်မြဲတည်တတ်နေလို့လားမခိုင်မြဲမတည်တတ်လို့လားမခိုင်မြဲမတည်တာမင်းနဲ့အမြဲတမ်းဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်နဲ့ဒီဖြစ်မှုပြင်းမှုတရားတွေကမပြတ်နှိမ့်ဆက်နေတာဒါကြောင့်ဒီခန္ဓာကြီးဟာဒုက္ခလက္ခဏာကြီးပဲနောက်တစ်ခါယောဂီပုဂ္ဂိုလ်ကဒီခန္ဓာကိုယ်ကြီးကိုရှုနေတယ်အခုဘုန်းကြီးတို့ယောဂီများရှုနေတယ်ထိုင်ပြီးတော့ရှုမှတ်တဲ့ခံမှလည်းပဲမိမိရဲ့ဘောင်းမှုပိမှုဘင်းနေအာယုံကစပြီးတော့တခြားပေါ်သမျှအာယုံလေးတွေလည်းရှုနေတယ်ပူရင်ပူတဲ့အာယုံလေးရှုနေတယ်အေးရင်အေးတဲ့အာယုံရှိနေတယ်တောင်းရင်တောင်းတဲ့အာယုံတင်းရင်တင်းတဲ့အာယုံ မိမိရဲ့ခန္ဓာကိုယ်ပေါ်မှာတလုံးလုံးတင်းရွရွဓမွတ်မှာနဲ့ခန္ဓာကိုယ်ပေါ်မှာလှုပ်ရှားရွေ့ရှားနေတဲ့အဲ့ဒီယုတ်တရားလေးတွေထင်ရှားတိုင်းထင်ရှားတိုင်းအဲ့ဒီထင်ရှားတဲ့အာယုံလေးပေါ်မှာယောဂီကရှုနေတယ်ရှုမှတ်နေစဲမှာပဲအဲ့ဒီအရှုခံအာယုံလေးတွေဟာပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့အဲ့လိုပေါ်လိုက်ပျောက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့အဲ့ဒီဖြစ်ပြက်နေတာတွေကြီးတဲ့တွေ့နေရတဲ့အခါကလည်းကြတော့ဩဒီဖြစ်မှုပြက်မှုမပြတ်နှိမ့်ဆက်နေလို့ဒီဆင်းရဲတဲ့တရားကြီးပါလားလို့အဲ့လိုသိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခနုပတ္တနဉာဏ်ရတော့တာပဲဘာနုပတ္တနဉာဏ်လဲဒုက္ခနုပတ္တနဉာဏ်ရတော့တာပဲအဲ့ဒါဆင်းရင်ပြီးတော့သိလာတဲ့ဉာဏ်လားရှုမှတ်ရင်သိတဲ့ဉာဏ်လားမိမိခန္ဓာကိုယ်ရှုမှတ်စဉ်မှလည်းပဲဒီလိုပဲဖြစ်လိုက်ပြက်လိုက်ပြက်မှုပြက်မှုတွေကဈဉဏ်လျှောက်ပြီးရှုမှတ်နေစဉ်မှလည်းပဲဒီမှာအကုန်လုံးအရှုခံအာယုံရောရှုစိတ်ကလေးရောဖြစ်လိုက်ပြက်လိုက်တာပဲမိမိရဲ့နားထဲမှာအတန်အာယုံလေးကြားလာတယ်ကြားတဲ့အာယုံလေးရှုပြန်တော့လည်းပဲဖြစ်ပြက်ပဲနှာခေါင်းကအနက်နန်လာတယ်နန်တဲ့အာယုံလေးရှုလိုက်လည်းပဲဖြစ်ပြီးပြက်ပဲဘယ်အာယုံပဲပေါ်လာလားပေါ်သမျှအာယုံတွေကိုရှုလိုက်တဲ့ရှုလိုက်တဲ့ဟာအမြဲတမ်းပြက်ပြီးပြက်နေတာကြီးတဲ့တွေ့ရအဲ့လိုတွေ့ရတဲ့အခါကလည်းကြတော့အဲ့မှာဒီဖြစ်မှုပြက်မှုတွေကြောင့်မပြတ်နှိမ့်ဆက်နေလို့ဆင်းရဲပါလားလို့သိလာတာအဲ့ဒီသိတာဟာဒုက္ခနုပတ္တနာဉာဏ်နဲ့ဒါကြောင့်ရှုမှတ်ဆင်းမှာဖြစ်ပြက်နေတာကိုတွေ့ရ၍ဆင်းရဲမှုသိတာကဒုက္ခနုပတ္တနာဉာဏ်လို့ဒီမှာဆံပုံးလေးပြထားမယ်ဆိုကြည့်အောင်ရှုမှတ်ဆင်းမှာဖြစ်ပြက်နေတာကိုတွေ့ရ၍ဆင်းရဲမှုသိတာကဒုက္ခနုပတ္တနာဉာဏ်ရှုမှတ်စေမှဖြစ်ပြင်းနေတာကိုတွေ့ရ၍ဆင်းရဲမှုသိတာကဒုက္ခ ानु ပတ္တနာဉာဏ်ဆိုကြည့်ပါ။ယောဂီပုဂ္ဂိုလ်ကရှုမှတ်နေစဉ်မှာနော်ရှုမှတ်နေစဉ်မှာဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ရှုမှတ်နေစဉ်မှာဖောင်းအာယုံပိန်အာယုံပဲဖြစ်စေထိုင်မှုထိမှုအာယုံပဲဖြစ်စေတောင်းမှုတင်းမှုအာယုံပဲဖြစ်စေလှုပ်မှုရှားမှုအာယုံပဲဖြစ်စေမြင်မှုကြားမှုအာယုံပဲဖြစ်စေဈဉ္ညာလျှောက်ပြီးတော့ရှုမှတ်တဲ့အခါကြွားမှုလမ်းမှုအာယုံပဲဖြစ်စေရပ်ပြီးရှုမှတ်တဲ့အခါရတဲ့အာယုံလဲပြီးရှုမှတ်တဲ့အခါလဲတဲ့အာယုံစသည်ဖြင့်ရှုမှတ်နေစဉ်မှာရှုမှတ်နေစဉ်မှာအဲ့လိုရှုမှတ်နေစဲမှာအဲ့ဒီယုံနာတရားတွေရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်ဆက်လို့ဆင်းရဲနေတာကိုတွေ့ရတာအဲ့လိုတွေ့ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခနုပတ္တနာဉာဏ်ရတာပဲ။ဘာဉာဏ်ရသွားတာလဲဗျာ။ဟေးဒုက္ခနုပတ္တနာဉာဏ်ရသွားပြီ။ဒုက္ခကိုတကယ်ကိုဒီခန္ဓာကိုယ်ကြီးရဲ့ဒုက္ခဆင်းရဲကြောင်းတွေကိုသိချာသိသွားပြီဆင်းရဲတာ။နောက်တစ်ခါဘုန်းကြီးတို့ဒီမှာအနတ္တလက္ခဏာ။အနတ္တလက္ခဏာဆိုတာကဘုန်းကြီးတို့ဒီအနိစ္စဒုက္ခကိုထင်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာအနတ္တလက္ခဏာလေးပဲထင်တော့တာပဲယံဒုက္ခံတရဏတ္တယံဒုက္ခံတရဏတ္တဆိုတာကအဲ့ဒီဆင်းရဲတဲ့တရားဟာအစိုးမရတဲ့တရားပဲဒီဆင်းရဲတရားတွေကိုဘုန်းကြီးတို့ယောဂီများရောလိုချင်သလားမလိုချင်ဘူးလားယုံနိုင်ရနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဆင်းရဲကိုရှောင်လို့တိန်လို့ရပါမလားဒီသင်္ခါရဒုက္ခကိုဘယ်လိုမှရှောင်တိန်လို့မရတဲ့အတွက်ကြောင့်ကိုယ်အလိုတိုင်းဖြစ်တာလားသူ့သဘောတိုင်းသူဖြစ်နေတာလားအဲ့လိုသူ့သဘောတိုင်းသူဖြစ်နေတဲ့အတွက်ကြောင့်အစိုးရသလားအစိုးမရဘူးလားအစိုးမရတဲ့တရားကိုအတ္တခေါ်မလားအနတ္တခေါ်မလားဟေးဒါကြောင့်မမြဲတဲ့တရားကိုမြဲပါစေဆင်းရဲတဲ့တရားကိုချမ်းသာပါစေလို့စီမံခန့်ခွဲလို့မရနိုင်တာကိုအနတ္တဘယ်လိုမှစီမံလို့မရအခုယောဂီပုဂ္ဂိုလ်များလက်တွေ့အနတ္တသဘောတွေထင်ရှားနေတာကိုယ့်ကိုယ်ကိုအနတ္တလက္ခဏာထင်လို့ထင်မှမသိဖြစ်နေတာမိမိတို့အခုတရားကြီးအားထုတ်နေကြတယ်မိမိတို့မှရက်ရှည်မရမိမိတို့ရဲ့ဒီမှာလူမှုရေးကိစ္စတွေအိမ်ဆောင်ရေးကိစ္စတွေစီးပွားရေးကိစ္စတွေကျန်းမာရေးကိစ္စတွေသားသမီးသမီးရေးကိစ္စတွေပညာရေးကိစ္စတွေတာဝန်တွေအများကြီးအဲ့ဒီတာဝန်တွေကနေပြီးတော့အခုလိုအနားရတဲ့အချိန်လေး9ရက်အတွင်းအဲ့တော့ဒီ9ရက်အတွင်းလေးဥရောပြင်ငါကြိုးကြဆန်းဆန်းအားထုတ်မယ်စိတ်ထဲကဖြစ်တယ်တ တရားထိုင်ရကျိုးယူစားတာငါတဏှာကြီးအပြစ်ရအောင်ထိုင်မယ်ဆိုပြီးကျိုးစားပြီးတော့ထိုင်တယ်။ဒါပေမဲ့လို့လေပဲခန္ဓာကိုယ်ကြီးကနာရာ၄ကျင်နာ၄ညောင်းနာ၄ကြိုက်တာ၄ခဲတာ၄စသည်ဖြင့်ဝေဒနာ၄စုပြီးတော့မတက်ပေဘူးလားဗျာ။ဝေဒနာ၄တက်လို့ဝေဒနာကိုရှုရမယ်ဆိုတဲ့အတိုင်းရှိဖြစ်ပေါ်လာတဲ့ဝေဒနာ၄ကိုရှုပေမဲ့လို့လေပဲဝေဒနာ၄ကိုလွန်မြောက်သည့်ထိအောင်ရှုနိုင်ရလားဗျာ။မရှုနိုင်တဲ့အခါကလည်းကြတော့တခါလေဟိုပဲဒီပဲလှည့်ရပြောင်းရရွှေ့ရထရနဲ့ကိုကတဏှာကြီးပြည့်အောင်ထန်ကျင်ပေမဲ့လို့လည်းပဲရှုကျင်ပေမဲ့ရှုလို့ရရလားကိုအလိုတိုင်းဖြစ်တာလားမဖြစ်တာလားအဲလိုမဖြစ်တာဟာအတ္တလားအနတ္တလားအနတ္တကိုဖြစ်ကျင်တယ်လို့မဖြစ်တာအနတ္တပဲအဲ့ဒီအနတ္တသဘောမိမိစီမံခြင်းတို့စီမံလို့မရဘူးမမြဲတဲ့တရားကိုမြဲပါစေစင်းရတဲ့တရားကိုချမ်းသာပါစေလို့ဘယ်လိုမှစီမံခံခွင့်ဆုတောင်းလို့ရနိုင်ရလားဗျာဒါကြောင့်ဒီယုံနံနှစ်ပါးခန္ဓာ၅ပါးတရားတွေဟာအတ္တမဟုတ်ဘူးအနတ္တတရားဆိုတာကိုဒီမှာဆွန်ပုတ်လေးနဲ့သိဖို့အောင်ခန္ဓာ၅ဝခန္ဓာ၅ဝစုမယစုမယအတ္တမဟုတ်ပေအတ္တမဟုတ်ပေခန္ဓာ၅ဝခန္ဓာ၅ဝစုမယအတ္တမဟုတ်ပေသု
ခ
န္ဓာ၅ပါးစိုးရရအတ္တမဟုတ်ပေခန္ဓာ၅ပါးစိုးရရအတ္တမဟုတ်ပေဒီခန္ဓာ၅ပါးယုံနာ၅ပါးတရားတွေဟာမိမိတို့အစိုးရသလားမရဘူးလားကိုပြည့်ချင်းတယ်လို့မဖြစ်နိုင်ကိုကြမ်းစည်းတယ်လို့လည်းပဲကြမ်းစည်းလို့မရအဲ့လိုမရတာဟာဘာကြောင့်လဲအစိုးရလို့လားအစိုးမရလို့လားအဲ့ဒီအစိုးမရတဲ့တရားဟာအတ္တလားအနတ္တလားအနတ္တတရားတဲ့ဒီခန္ဓာ၅ပါးတရားတွေဟာအနတ္တတရားပဲတဲ့နောက်အဝတ္တနာတဏ္ဍကာရောအနတ္တလက္ခဏံတဲ့မိမိအလိုအတိုင်းမဖြစ်သောအချင်းအရာမိမိအလိုအတိုင်းမဖြစ်သောအချင်းအရာအတ္တမဟုတ်ဘူးတဲ့အနတ္တလို့မှတ်သိရကြောင်းလက္ခဏာပဲတဲ့အခုဘုန်းကြီးတို့ယောဂီများတရားရှုမှတ်နေတဲ့အခါမှာတခါတရံကြတော့လေပဲဒီချိန်ဟာငါထိုင်ကောင်းမဲ့အချိန်ပဲကိုယ်စိတ်ထဲကရှုလို့မှတ်လို့ကောင်းမဲ့အချိန်ပဲလို့ကိုကမျှော်လင့်ပြီးတော့ကြိုးစားပြီးတော့ထိုင်ပေမဲ့ရှုမှတ်ပေမဲ့အာယုံမမီပဲနဲ့စိတ်တွေပြန့်ကျင်ပြီးတော့ရှုလို့မှတ်လို့မကောင်းတဲ့အခါမျိုးတွေရောမရှိပေဘူးလားတခါတရံကြတော့လေပဲဒီချိန်နေဟာအင်မတန်ကိုထိနာမိတ်တာဝန်တတ်တဲ့အချိန်ဒီချိန်ကဝေဒနာတွေပြင်းထန်စွာပေါ်ရတဲ့ချိန်ဒီချိန်ကတော့ငါရှုမှတ်လို့ရမှာမဟုတ်ပါဘူးထိုင်လို့ရမှာမဟုတ်ပါဘူးလို့စိတ်ကဖြစ်နေဒါပေမဲ့လို့လည်းပဲတရားခွင်ကိုတည်ချာကြကြနတ်နတ်ထိုင်ပြီးတော့ရိုးရိုးသေးသေးရှုမှတ်လိုက်တော့လည်းပဲအာယုံမှတ်စိတ်မီပြီးတော့အဲ့ဒီမှာရှုမှတ်လို့ကောင်းတဲ့အခါမျိုးရောမရှိပေဘူးလားဟေးအဲ့ဒီလိုပဲဘုန်းကြီးတို့ယောဂီများတဲ့အလိုအတိုင်းမဖြစ်ဘဲနဲ့သူ့သဘောတိုင်းသူဖြစ်နေတာကိုကမှတ်လို့ကောင်းမယ်ထင်တဲ့အခါကျတော့လည်းကောင်းခြင်းမှာကောင်းတယ်ကိုကမှတ်လို့မကောင်းနိုင်ပါဘူးလို့ထင်နေတဲ့အချိန်ကျတော့လည်းမှတ်လို့ကောင်းရင်ကောင်းနေတာပဲဒါအတ္တလားအနတ္တလားအစိုးရတာလားအစိုးမရတာလားအစိုးမရတာမိမိတို့ကကိုကိုကိုပိုင်ပါလေလို့ပြောနေကြတယ်ဟာမိမိကိုကိုမိမိပိုင်တယ်ကွာလို့ပဲဒီလိုပဲမထင်ကြပေဘူးလားဒါပေမဲ့လို့အခုကြည်စမ်းပါအောင်ဒီခန္ဓာကိုယ်ကြီးမပိုင်ပုံကထိုင်ပြီးတော့တဏှာကြီးမလုံမရှမရွှေမပြောင်းမဲနဲ့ငါထိုင်မယ်ဆိုပြီးတော့ထိုင်လိုက်တယ်ဒါပေမဲ့လို့လည်းပဲထိုင်လို့ရရလားကိုပဲပြောင်းရဒီပဲပြောင်းရဟိုလိုရွှေ့ရဒီလိုရွှေ့ရဆိုတာကိုပိုင်လို့လားမပိုင်လို့လားမပိုင်လို့ဖြစ်နေတာသူသဘောတိုင်သူဖောက်ပြန်တယ်လို့ဖြစ်နေတာနောက်ပြီးတော့မိမိစိတ်လေးကိုမိမိနိုင်ပါတယ်လို့ပြောနေကြတယ်ကိုစိတ်ကိုနိုင်ပါတယ်ပိုင်မိသားပါကိုစိတ်ကိုနိုင်တာပဲပြောကြတယ်ဒါပေမဲ့အခုတရားခွင်မှာဝင်ပြီးတော့တရားလို့လှုပ်ကြည့်တယ်ဓမ္မယုံထဲမှာမိမိကတခါလဲငုတ်တုတ်ထိုင်ပြီးတော့ဒီမှာရှုမှတ်တဲ့အာယုံပေါ်မှာစိတ်လေးတည်အောင်ကြိုးစားနေတယ်ဒီစိတ်လေးကရှုမှတ်တဲ့အာယုံပေါ်မှာနေသလားမနေဘူးလားကိုယ်ဓာတ်ရဲ့နေရနေလို့မနေဘူးဆိုတာဟာပိုင်လို့လားမပိုင်လို့လားတန်အတ္တလားအနတ္တလားဒါကိုယ်အလိုတိုင်းဘာတစ်ခုမှမဖြစ်တာအနတ္တပဲဒါကြောင့်အလိုတိုင်းမဖြစ်တာဟာအနတ္တလက္ခဏာပါတဲ့ဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်လိုက်မယ်အလိုအတိုင်းမဖြစ်တာကအနတ္တလက္ခဏာအလိုအတိုင်းမဖြစ်တာကအနတ္တလက္ခဏာအဲဒီလိုမိမိအလိုအတိုင်းမဖြစ်တာကိုမိမိကရှုနေရင်သိရမယ်။ ထိုင်ပြီးတော့ရှုနေစင်မှာဆိုရင်လည်းပဲထိုင်ရှုမှတ်နေစင်ကမှထိုင်ပြီးရှုမှတ်နေစင်မှာပဲဩကိုယ့်ရဲ့ခန္ဓာကိုယ်ကြီးဟာကိုပြည့်ချင်လို့ဘာမှမဖြစ်ပါလားဆိုတာကိုညာနဲ့သိနေရမိမိရဲ့စိတ်နာတရားလေးဟာလေးပဲမိမိဖြည့်ချင်တယ်လို့ဘာတစ်ခုမှမဖြစ်ပါလားဆိုတာညာနဲ့မှသိရအဲ့လိုရှုမှတ်နေစဉ်အချိန်ခံကဏ္ဍမှာမိမိအလိုအတိုင်းမဖြစ်တာတွေကိုမိမိကဒေဒီချာချာတွေ့ရပြီဆိုရင်ဒါအစိုးမရတဲ့ငါကောင်မဟုတ်တဲ့အနတ္တနုပတ္တနာအနတ္တတရားပဲလို့ညာနဲ့သိလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအနတ္တနုပတ္တနာညာရတာပဲ။ဘာညာရတာပါလိမ့်မလဲဗျာ။ဒီအနတ္တနုပတ္တနာညာရတာပဲ။အခုမိမိတို့ရှုမှတ်နေတဲ့ခါကဏ္ဍမှာအထူးအားဖြင့်တော့ဒီအနိစ္စလက္ခဏာအနိစ္စလက္ခဏာကိုပဲညာနဲ့မှထင်အောင်ရှု။ဒီအနိစ္စလက္ခဏာကိုကောင်းကောင်းမြင်လာပြီကောင်းကောင်းကြီးထင်လာပြီဆိုရင်သူညာအပြည့်လာပြီဆိုရင်ဟိုဘက်ကဒုက္ခအနတ္တညာနေအစမပြမထင်နိုင်မိဘူးလားဗျာဒီအစိုးမရတဲ့သဘောပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောအဲ့ဒီသဘောကိုတည်တည်ချာချာသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒါအနတ္တနုပတ္တနာညာဖြစ်တော့တာပဲဒါကြောင့်ရှုမှတ်ဆင်းမှာအလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တနုပတ္တနာညာလို့ဒီလိုဆောင်ပုံလေးပေးထားတယ်ခေဆိုကြည့်မယ်ရှုမှတ်ဆင်းမှာအလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တနုပတ္တနာညာရှုမှတ်စေမှာအလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တနုပတ္တနာညာရှုမှတ်စေမှာအလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တနုပတ္တနာညာယောဂီပုဂ္ဂိုလ်ဟာဒီအနိစ္စနုပတ္တနာညာဒုက္ခနုပတ္တနာညာအနတ္တနုပတ္တနာညာဒီလက္ခဏာရေသုံးပါးကောင်းကောင်းကြီးညာနဲ့မှထင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာညာဖြစ်ပြီပညာဖြစ်ပြီလေဝိပဿနာဆိုတာအဲ့ဒီညာမျိုးတွေဖြစ်တာတမထမှာဒီညာမျိုးတွေရှိပါမလားဒီလိုရောမငဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတွေသိနိုင်ပါမလားမသိနိုင်မှုတမထအမှဒီညာနေမရှိဘူးဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်များမှဝိပဿနာယောဂီများမှအဲ့ဒီဝိပဿနာယောဂီများမှလည်းပဲတမာရီတရားတွေထက်သန်အားကောင်းစွာရပြီးတော့ယခုပြောတဲ့ဥရိယဘယဖြစ်မှုနဲ့ပြည့်မှုကိုသိတဲ့ညာအဲ့ဒီညာရတဲ့ပုဂ္ဂိုလ်အနိစ္စနုပဿနာညာရတော့တာပဲယုတ်တရားနာတရားတွေရဲ့အမြဲမပြတ်ဖြစ်ပြနေတဲ့သဘောသေးသေးချာချာရှုနေရင်မှတ်နေရင်ကနေပြီးတော့ညာနဲ့သိသွားအဲ့လိုဖြစ်မှုပြမှုတွေကမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခသဘောကိုယ့်လိုတိုင်းမဖြစ်လို့သူ့ဘောတိုင်းသူဖြစ်နေလို့အဆိုးမရတဲ့အနတ္တသဘောအဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာတွေကောင်းကောင်းကြီးညံထဲမှာထင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဖြစ်ပြီဝိပဿနာစစ်စစ်ပဲဒါဝိပဿနာပဲဝိပဿနာဆိုတာအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဒီအနိစ္စသဘောဒုက္ခသဘောအနတ္တသဘောဆိုတဲ့လက္ခဏာကြီးတွေမထင်နိုင်မိဘူးလားဗျာအဲလိုအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်နဲ့အစင်းစင်းရင့်ကျက်ပြည့်စုံပြီဆိုရင်ဆင်းရဲခတ်သိငြိမ်းတဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်မိဘူးလားဗျာ။ဟေးနိဗ္ဗာန်ကိုသာမျက်မှောက်ပြုတ်လိုက်ရပြီဆိုရင်ကတော့တစ်ကြိမ်တစ်ခါလောက်ပြုတ်လိုက်ရတာနဲ့တပြိုင်တည်းငရဲတိရိစ္ဆာန်ပြိတ္တာအတုရကဲအပယ်လေးပါမလွတ်နိုင်မိဘူးလား။ကဲဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဝိပဿနာတရားပွားများအားထုတ်တဲ့ပုဂ္ဂိုလ်များမှာနိဗ္ဗာန်တည်အောင်မျက်မှောက်ပြုနိုင်တယ်။ဘယ်တည်အောင်မျက်မှောက်ပြုနိုင်တယ်။ဝိပဿနာတရားပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာဆင်းရဲမငြိမ်းနိုင်ဘူးလား။ဆင်းရဲငြိမ်းနိုင်တဲ့အကျိုးတရားတွေရနိုင်တယ်။ဒါကြောင့်ဝိပဿနာဆိုတာဒီဉာဏ်နဲ့အစဉ်စဉ်ဖြစ်ရမယ်။ မမြဲတဲ့သဘောတွေသိတဲ့ဉာဏ်ဤဆင်းရဲတဲ့သဘောသိတဲ့ဉာဏ်ဤစိုးမြတဲ့သဘောသိတဲ့ဉာဏ်ဤအဲ့ဒီကနေပြီးတော့ဉာဏ်ဤအဆင့်ဆင့်ရင့်ကျက်ပြည့်စုံလာပြီဆိုတဲ့အခါကလည်းကြတော့မှဟောအရိယမဉ္ဇဉ်ပူဉ္ဇဉ်ဆိုင်ရောက်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုသွားပြီနိဗ္ဗာန်ကိုတစ်ချိန်တစ်ခါလောက်မြင်လိုက်ရပြီဆိုရင်အပယ်ဆင်းရဲငြိမ့်ပြီပါငြိမ့်ပါလိမ့်မယ်ကဲဘုန်းကြီးတို့ယောဂီများဝိပဿနာဆိုတာအဲ့ဒီလိုနိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်တမထတရားကဒီဆင်းရဲငြိမ့်တဲ့နိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်မှာမလားကဲဒါကြောင့်ဒီဆောင်ပုတ်လေးဆိုဆိုပြီးတော့ဒီကနေ့တရားသိညာမယ်နော်အနိစ္စမြင်လျင
်
ဒုက္ခထင်သည
်
ဒုက္ခထင်တော့
ဒုက္ခထင်တော့
အနတ္တမြင်သည
်
အနတ္တမြင်သည်အန
တ
္တမြင်နိဗ္ဗာန်တွင
်
ပြေဝင်ဆက်ရောက်သည
်
နိဗ္ဗာန်မြင်ကန
ိဗ္ဗာန်မြင်က
အပေမှ
အပေမှ
မုတ်ချာလွတ်မြောက်မည
်
အနိစ္စမြင်လျင
်
ဒုက္ခထင်သည
်
အနိစ္စမြင်ပြီဆိုရင်မမြင်တဲ့အနိစ္စလက္ခဏာကောင်းကောင်းမြင်ပြီဆိုရင်ဟိုဘက်ကရနိစ္စတန်ဒုက္ခဆင်းရဲသဘောထင်တာပဲဒုက္ခမြင်ပြီဆိုရင်အဲ့ဒီဆင်းရဲတရားကိုမလိုမရှိဘူးမလိုမရှိပေမဲ့လို့လည်းပဲယုံနာရနေတဲ့အတွက်ကြောင့်ဒီဆင်းရဲတွေလာနေတာကိုယ်သဘောလားသူ့သဘောလားဟောအနတ္တရောမမြင်မိဘူးလားဒါကြောင့်အနိစ္စမြင်လျင
်
ဒုက္ခထင်သည
်
ဒုက္ခထင်တော့
ဒုက္ခထင်တော့
အနတ္တမြင်သည
်
အနတ္တမြင်သည်အနတ္တမြင
်
နိဗ္ဗာန်တွင်ပြေဝင်ဆက်ရောက်သည
်
နိဗ္ဗာန်မြင်က
အပေမှ
မုတ်ချာလွတ်မြောက်မည
်
ဘုန်းကြီးနောက်ထပ်တစ်ခေါက်ချပေးမယ်ဒီတစ်ခေါက်လေးကိုမှန်မှန်သားသားလေးဆိုပြီးတော့ယောဂီများကနှစ်ခေါက်ပြန်ဆိုရမယ်အနိစ္စမြင်လျင
်
ဒုက္ခထင်သည
်
ဒုက္ခထင်တော့အနတ္တမြင်သည
်
အနတ္တမြင်နိဗ္ဗာန်တွင
်
ပြေဝင်ဆက်ရောက်သည
်
နိဗ္ဗာန်မြင်ကအပေမ
ှ
မုတ်ချံလွတ်မြောက်မည
်
ကဲဆိုကြည့်ပါဒါဘုန်းကြီးတို့ယောဂီများဒီဝိပဿနာဘာဝနာတရားတွေရှုမှတ်ပွားများအားထုတ်ခြင်းအပြင်အပယ်ဆင်းရဲတွေကမလွတ်နိုင်မလွတ်နိုင်ပေဘူးလားနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်အရိယမဉ္ဇဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီဆိုရင်မိမိတို့ဟာအပယ်ဆင်းရဲကမလွတ်ပေဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာခုဝိပဿနာဆိုတာဝိပဿနာတရားကိုအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒီလက္ခဏာရေးသုံးပါးညံထဲမှာထင်းလို့ဒီညံနေအစဉ်စဉ်ရင့်ကျက်ပြည့်စုံရင်းမညံပူညာဆက်ရောက်နိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်နေအပယ်ဆင်းရဲကရောမလွတ်နိုင်ပေဘူးလားဗျာဒါကြောင့်ဒီဝိပဿနာဘာဝနာတရားတွေကိုယနေ့ရှုပွားအထောက်ကြတဲ့ပုဂ္ဂိုလ်များဟာမိမိရဲ့ဒီယုံနာနှစ်ပါးပေါ်ကထင်ရှားတဲ့တရားတွေကိုအမြဲမပြတ်ဒလဇရှုမှတ်ပွားများအထုတ်ခြင်းအပြင်အနိစ္စသဘောဒုက္ခသဘောအနတ္တသဘောဆိုတဲ့လက္ခဏာရေးတွေကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းထင်မြင်ပြီးတော့ဝိပဿနာဉာဏ်ဤအစဉ်စဉ်ရင့်ကျက်ပြည့်စုံလို့အရိယာမဉ္ဇဏ်ပူဉ္ဇဏ်ဆက်ရောက်ပြီးတော့ဆင်းရဲခတ်သိမ့်ငြိမ့်တဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်ကြပါစေ။ သာဓုကေအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့ဝိပဿနာဘာဝနာဖြင့်ဘာဝနာတရားတွေကိုဝိပဿနာဘာဝနာတရားတွေကိုဆင်းရဲခတ်သိငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုသည့်တိုင်အောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီလျှင်ရွှေမင်းဝန်သာသနာရိပ်သာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဖုန်းကြီးနဲ့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။